ာဇင်မှာကန်နေတဲ့ကဘာဖလားဘောလုံးပွဲတွေမှာတော့ဂိုးဝင်မဝင်ဆက်ကဆုံးဖြတ်ပေးတဲ့ Goal Line Technology နည်းပညာကိုသုံးနေကြပြီကိုသားညုံရဲ
့နည်းပညာရဲ့အကူအညီနဲ့ဂိုးဝင်မဝင်ဆုံးဖြတ်ချက်ကို FIFA ရဲ့ကဘာဖလားဘောလုံးတစ်ပိုင်းမှာပထမဆုံးယူလာဆိုတော့ဒီကိစ္စကိုလည်းတော်တော်များများစိတ်ဝင်စားရှိကြတာဗျအထူးဖြင့် IT ဆောင်းမရှင်တွေကြားမှာပေါ့
အချင်းကြီးရသတင်းစာကြီးတွေကဆားလို့ဒီအပျော်တမ်းရေးကြတဲ့ blog တွေအထူးကို Goal Line နည်းပညာနဲ့ပတ်သက်တဲ့အကြောင်းတွေရေးနေကြတာပဲကြည့်လေတော်တော်များများပြောနေကြတာတော့ကဘာပေါ်မှာလူစိတ်ဝင်စားမှုအများဆုံးလို့ပြောနိုင်တဲ့ဘောလုံးကစားနည်းရာတော့မှနည်းပညာကိုအားကိုးစရာအခြေအနေဖြစ်လာပြီဆိုတဲ့အချက်ပဲကိုသားညုံရဲ့
ဟုတ်ပါဗျာဒီဘောလုံးဆိုတာကအစွန်ဖျားဝွေးဝေးလန်လန်ရက်မှာနေကြတဲ့သူတွေတော့မှအလွယ်တကူကစားနိုင်ကြတဲ့ကစားနည်းဆိုတော့ဒီကစားနည်းမှာခင့်မိနည်းပညာတွေတုံးလာတာကိုပို့ပြီးတော့သိကျင်စိတ်ဝင်စားနေကြမှာပေါ့ဘောလုံးပွဲတစ်ခုမှာစီးကြတိုင်တွေအပါအဝင်ဒိုင်လူကြီး၄ယောက်တောင်ရှိတာကိုဘလို့ကြောင့်ဒီ Goal Line နည်းပညာအကူအညီယူရတဲ့အထိဖြစ်ရတာလဲဗျာ
ပြောရရင်တော့ဒီပြီးခဲ့တဲ့2010တောင်အာဖရိကမှာလုပ်တဲ့ကမ္ဘာဖလားပွဲကစတာပဲအဲ့တုန်းကဒီအင်္ဂလန်နဲ့ဂျာမနီအသင်းတို့ကန်ကြတဲ့ပွဲမှာအင်္ဂလန်အသင်းက Frank Lampard ကကန်လိုက်တဲ့ဘောလုံးကဂိုးစီးတဲ့ဝင်ပြီးတော့ပြန်ခုန်ထွက်သွားခဲ့တယ်မလားတကယ်တော့ဂိုးဝင်ပြီးတော့မှပြန်ထွက်သွားတာပါအဲ့ဒါကိုဒိုင်တွေကမတွေးလိုက်တော့အင်္ဂလန်အသင်းဂိုးမရခဲ့ဘူးလေဂိုးမရတော့နိုင်ဂျီရှိနေတာကနေနောက်ဆုံးဂျာမနီကိုရှုံးသွားရတယ်အဲ့လိုဖြစ်ခဲ့ပြီးတဲ့နောက်မှာဘောလုံးပွဲတွေမှာနည်းပညာသုံးပြီးတော့ဂိုးဝင်မဝင်ဆုံးဖြတ်ရေးကိစ္စကိုတောက်လျှောက်ကန့်ကွက်လာတဲ့ FIFA ဥက္ကဋ္ဌ Sepp Blatter အပါအဝင် FIFA ကတာဝန်ရှိသူတော်တော်များများကဒီ Goal Line နည်းပညာသုံးတဲ့နဲ့ဆိုပြီးတော့စိတ်ပြောင်းသွားကြတာတဲ့
ဒါဆိုရင်ဒီလင်းနှစ်အတွင်းမှာကိုဒီကိစ္စအကောင့်ထဲပေါ်ခဲ့ကြတာဗောဗျ
ဟုတ်တယ်လေ FIFA ကဒီ2014ကမ္ဘာဖလားအစပြီးတော့ Goal Line နည်းပညာကိုတရားဝင်သုံးသွားမယ်လို့ဆုံးဖြတ်လိုက်တော့ကုမ္ပဏီတော်တော်များများကဒီသူတို့ရဲ့နည်းပညာတွေအပြိုင်ဆိုင်တင်ပြခဲ့ကြတယ်အဲ့ဒီထဲမှာမှ FIFA ကကုမ္ပဏီ၄ခုကိုရွေးခဲ့ပြီးတော့စမ်းသပ်ကြည့်ခဲ့တဲ့အဲ့လိုမျိုးစမ်းသပ်ခဲ့ပြီးတဲ့နောက်ဆုံး2013ခုနှစ်မှာဂျာမနီကုမ္ပဏီ Goal Control ဆိုတဲ့ကုမ္ပဏီရဲ့ 4D စနစ်ကိုဒီကမ္ဘာဖလားပွဲတွေအတွက်ရွေးခဲ့တာပါနည်းပညာ website တစ်ခုဖြစ်တဲ့ CNET မှာအဲ့ဒီ Goal Control ကုမ္ပဏီပြောခွင့်ရသူကိုကိုးကားပြီးတော့ရေးထားတဲ့စောင်းပါအရာဆိုရင်တော့သူတို့နည်းပညာကို FIFA ရွေးရတဲ့အဓိကအကြောင်းကတဲ့ပြုတာပြောင်းတာဖြစ်တဲ့နောက်ပြီးတော့လက်တွေ့အသုံးဝင်တဲ့ဘလို့ဘောလုံးမျိုးကိုမဆိုဒီဂိုးဝင်မဝင်အဆုံးဖြတ်ပေးနိုင်တဲ့နောက်ပြီးတော့ဒီနီးပညာသုံးလို့လဲဘောလုံးကွင်းတွေကိုပြုပြင်စရာမလိုဘူးစတဲ့အချက်တွေကြောင့်ဖြစ်တယ်လို့ပြောထားတာပဲ
ဂိုးကွန်ထရိုးဖို့ဒီစနစ်ကဘောလုံး5မီလီမီတာလောက်ယူတာကိုတော့မှသိနိုင်ရဲ့ဆိုအခုဒီဘရာဇီးလ်ကကမ္ဘာဖလားပွဲတွေကစားနေတဲ့ဘောလုံးကွင်း12ကွင်းလုံးမှာဒီစနစ်တွေတက်ထားရဲဆိုတော့ဂိုးဝင်မဝင်ဘယ်လိုသိအောင်လုပ်ထားတာဆိုတာလဲပြောပြပါအောင်ဗ
ျ Goal Control 4D စနစ်ကဂိုးရန်ရှိတဲ့နှစ်ဖက်လုံးမှာအပေါ်ကနေပြီးတော့တစ်ဖက်ကိုမျက်နှုံးမြင်ကင်မရာ9ခုစီနဲ့ချိန်ထားတယ်မျက်လုံးနဲ့မြင်အောင်ပြောရမယ်ဆိုရင် Penalty Area ပတ်လည်ကိုဒီကင်မရာ9ခုစီနဲ့ချိန်ထားတာပါအဲ့ဒီကင်မရာတွေကလည်းဒီ process လုပ်နိုင်တဲ့ computer စနစ်နဲ့တန်းပြီးချိတ်ထားပါတယ်။စနစ်ကလည်းဘောလုံးနည်းနည်းလေးရွေးတာကိုတော့မှသိနေတာပါ။ဘောလုံးကဂိုးစင်းသားကိုရောက်နေပြီဆိုတာနဲ့ကင်မရာတစ်ခုစီကဒီတစ်စက္ကန့်ကိုရိုက်ကွက်နှုန်း500 frame 500 frame per second နှုန်းနဲ့ရိုက်နေတာကို computer စနစ်ကတစ်ချိန်ထဲမှာသုံးသပ်နေမယ်။ဂိုးဝင်သွားပြီဆိုတာနဲ့စနစ်ကဂိုးဝင်သွားပြီဆိုတာကိုဒိုင်နိုကြီးတွေရဲ့လက်မှတ်ပတ်ထားတဲ့ဒီအထူးနာရီမှာတစ်စက္ကန့်အတွင်းမှာကိုသွားပြီးတော့အချက်ပြမှာလေ။
သူတို့လှုပ်ထားတဲ့ပုံကလွဲစရာအကြောင်းတော့မရှိတော့ဘူးပေါ့ဗျာ။ဒါပေမဲ့ဒီကွန်ပျူတာနည်းစနစ်တွေကိုသုံးတာဆိုတော့တခုခုလွဲနိုင်စရာအကြောင်းရောမရှိဘူးလားဗျာ
။ FIFA ရဲ့အပြောအရကတော့ဒီစနစ်ကစိတ်ချရမရဆိုတာကိုစမ်းသပ်မှုအခါပေါင်း2400လှုပ်ထားပြီးသားတဲ့ရာသီဥတုမျိုးစုံကြားမှာအခြေအနေပုံစံမျိုးစုံကြားမှာစမ်းသပ်ထားတယ်လို့ဒီကမ္ဘာဖလားပွဲမဆခင်လေးကပဲသတင်းတောက်တွေကိုပြောခဲ့တာပါ။နောက်ဒီ Goal Control Company ကလည်းသူတို့ရဲ့စနစ်ကိုဘလို့မျိုးမှအမှားမရှိစေရအောင်လှုပ်ထားပါတယ်လို့အာမခံပါတယ်။သူတို့စနစ်က offline စနစ်ဆိုလိုတာကဒီ internet နဲ့ချိတ်ဆက်ထားတာမဟုတ်တဲ့အတွက်လဲဂျားကနေပြီးတော့ hacker တွေကခိုးဝင်ပြီးတော့နှောက်ယှက်လို့ရစရာအကြောင်းလည်းမရှိဘူးလို့ပြောတယ်လေ။ပွဲတိုင်းမှာလည်းမဆခင်တနားရီအလိုမှာထပ်ပြီးတော့သေချာအောင်စစ်မယ်တဲ့။
ဂိုးလိုက်နည်းပညာကရှေ့ပြေးနေပြီးတော့ကောင်းမှသေးကြပါရယ်ဒါပေမဲ့ဒီဘောလုံးပွဲတွေမှာဒိုင်လူကြီးရဲ့ဆုံးဖြတ်ချက်ကအဓိကကျတဲ့နေမထင်ဘူးလားဗျအ
ဲ့ဒါတော့ညင်းစရာမရှိပါဘူးနယူးယောက်တိုင်းစ်ရဲ့စောင်းပါးထဲမှာလည်းရေးထားပါတယ်ဘောလုံးပွဲတွေမှာဒီဂိုးဝင်မဝင်သေးချာအောင်လို့ဂိုးလိုက်စနစ်ကိုသုံးမယ်မသုံးဘူးဆိုတာအဲ့ဒီပွဲဒိုင်လူကြီးရဲ့ဆုံးဖြတ်ချက်ပေါ်မှာနောက်ဆုံးမူတည်ပါတယ်တဲ့တကယ်လို့ဒိုင်လူကြီးကသူ့ရဲ့စိတ်ထဲမှာစနစ်ကမှားနေလို့မသုံးနိုင်ဘူးလို့ဆုံးဖြတ်ရင်ကံမဲ့နှစ်သိန်းလုံးကိုကြိုတင်ပြီးတော့အသိပေးမှဖြစ်တယ်လို့ FIFA ကရောဒီ Goal Control Company ကပါပြောတဲ့အကြောင်း New York Times ရဲ့ဆောင်းပါးထဲမှာရေးထားပါတယ်
။ဘောလုံးလောကထဲမှာတော့ဒီလိုမျိုးနည်းပညာသုံးပြီးတော့ပွဲကိုအဆုံးဖြတ်ပြီးတဲ့ပုံမှာလက်မခံကျင်တဲ့သူတွေလည်းရှိနေနိုင်လိမ့်မယ်ထင်တယ်။ဒါနဲ့ဒီဘောလုံးကွင်းတစ်ခုမှာဒီနည်းစနစ်တက်ခါကဘလောက်ကြလဲဗျ
။ပွဲထဲမှာဒိုင်နိုကြီးတွေရှိရတဲ့အတိုင်းဒီပတ်ဆက်အကုန်ခံပြီးတော့မှ Goal Line စနစ်တွေတက်တာအတိတ်ပဲမရှိဘူးလို့ UEFA ရဲ့ဥက္ကဋ္ဌ Michael Plantini ကဆိုတယ်လေ။ Now, Brazil ma di goal control 40 sene go, drin dao dwe go shen piare ni rong a, bolong win tkhu ma di sene takha palao cha de le lo, FIFA amu zang aya shi Johannes Holzmula go yo, goal control company dawin shi du go ba drin dao dwe ya me ba de. Dame thoro bak ka di kaisa thau pyo lo mya u lo pyan phi da go le, saung ba de chu re ma go ka bi ro phaw pya tha ba de shin.